ဥရီနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးဖမ်းဆီးခံရတဲ့ရခိုင်နိုင်ငံရေးခေါင်းဆောင်ဒေါက်တာအေးမောင်ကိုခေါင်းဆောင်အဖြစ်ရထားတဲ့ရခိုင်ဥဆောင်ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်ပါတယ်။ရခိုင်နိုင်ငံရေးပါတီတွေကြားမှာသဘောထားကွဲလွဲမဲ့ပါတီသစ်တစ်ခုပေါ်လာမယ်ဆိုတဲ့ရခိုင်အရေးလေးလာသူတချို့ကစိုးရိမ်နေကြပါတယ်။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွင်အိမ်သတင်းပေးပို့ထားတာပါ။
ဟုတ်ကဲ့ပါရခိုင်ရခိုင်မျိုးရပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုခေါင်းဆောင်ဖြစ်ရထားတဲ့ရခိုင်ဥဆောင်ပါတီအစ်စ်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ထောင်ခွင့်ပြုလိုက်ပြီးဖြစ်တဲ့ကြောင်းကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကပြောပါတယ
်ပထမအဆင့်တည်ထောင်ခွင့်မပြုလိုက်တာပါနော်မသိရှိတဲ့တည်ထောင်ခွင့်ပြုလိုက်ခါတော့ပထမတည်ထောင်လူသူ15ဦးတည်းကခေါင်းဆောင်သူခေါင်းဆောင်ရွေးပြီးတခါမှတ်ပုံတင်ခွင့်ပြန်လျှောက်အောင်ပါနော
်ဒေါက်တာအေးမောင်ဟာဒီနေ့နှစ်ဆန်းရခိုင်အချုပ်အခြာအာဏာကျဆင်းခြင်းအောက်မေ့ဘွယ်ဆိုင်မနေမှာဥပဒေနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးစက်တင်ဘာလမှာနိုင်ငံတော်ပုံကံမှုတစ္ဆာဖောက်ပြက်မှုနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုတွေနဲ့ဆွဲချက်တင်ဖမ်းဆီးခံထားရပါတယ်။သူ့ကိုခေါင်းဆောင်ဖြစ်ရထားတဲ့ပါတီတရားဝင်မှတ်ပုံတင်ခွင့်ရရှိပြီးဖြစ်တဲ့အတွက်ဥပဒေနဲ့ညီလှုပ်ဆောင်စရာတွေကိုစက်ပြေလှုပ်ဆောင်သွားမယ်လို့ရခိုင်ဥဆောင်ပါတီတည်ထောင်ခွင့်လျှောက်ထားသူဦးစိုးဝင်းကပြောပါတယ
်။ပါတီတည်ထောင်ခွင့်နည်းဦးတွေမှာပါတယ်တိုင်းမှာကျွန်တော်တို့ဒီလတဲ့မှာပေါ့နော်တလားအတွင်းမှာပဲပါခေါင်းဆောင်သူ့ခေါင်းဆောင်ရေးပြီးတင်ရမှာလေ။
အရင်ကဒီပါတီကိုအဖရခိုင်ပြည်ပါတီအမည်နဲ့တည်ထောင်ဖို့ဖေဖော်ဝါရီလ19ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှာတင်ပြလျှောက်ထားခဲ့ပေမဲ့ကော်မရှင်ကလက်မခံပယ်ချခဲ့လို့ရခိုင်ဥဆောင်ပါတီအမည်နဲ့ထပ်မံလျှောက်ထားခဲ့တာပါရခိုင်ဥဆောင်ပါတီကိုလက်ရှိဆွေးရကလည်းတရားစွဲဆိုရင်ခံစားရတဲ့ဒေါက်တာအေးမောင်ရဲ့ဥဆောင်မှုနဲ့ဖွဲ့စည်းထားတာဖြစ်ပြီးပါတီကောင်းဆောင်နေရာအတွက်ဒေါက်တာအေးမောင်အတွက်ယာကားမှုရှိတယ်လို့ဦးစိုးဝင်းကပြောပါတယ
်ဦးလေးကြောင့်ဖြစ်ချင်းပြီးရင်တော့ကျွန်တော်တို့ကောင်းဆောင်အနေနဲ့ပဲဆက်ရှိမှာပေါ့အမေဟိုဥပဒေကြောင့်ရဖြည့်ရှင်းလို့မပြီးသေးဘူးဆိုရင်တော့ပါတီခွဲစည်းကဥပဒေရတရားဝင်စာရေးစာတိုင်းရင်ထဲမှာတော့ပါရှင်မပါမှာပေါ့နော်အဲဒါမဲ့ဟိုကောင်းဆောင်ကတော့ကောင်းဆောင်ပဲပေါ့နော
်ရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီရခိုင်ဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးချစ်ပါတီဆိုပြီးမတူကွဲပြားစွာတည်ရှိနေရကနေရခိုင်ဥဆောင်ပါတီအနေနဲ့တရားထက်မှန်ပေါ်ထွက်လာခဲ့တာပါဒီလိုရခိုင်နိုင်ငံရေးပါတီတွေကွဲပြားနေမှုဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ရခိုင်နိုင်ငံရေးလှိလသူဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကသုံးသပ်ပြောဆိုပါရယ
်ကျွန်တော်တို့ကဒီပါတီဆုံးဒီမိုကရေစီနဲ့ကိုတောင်းနေတဲ့အခါလွတ်လွတ်စွာပါတီထူထောင်ခွင့်တို့ဘာလို့ကတော့လေဒါရှိနေရမှာပေါ့ဒါပေမဲ့တစ်ဖက်မှာရခိုင်မျိုးသားတွေကြားရင်တော့ဒီလိုပါတီတွေများနေတာကလေကောင်းသောပေါ်ထွန်းခြင်းမဟုတ်ဘူးပေါ့ဟိုငိုကလေးကဒီတဲ့ပေါ်လာတဲ့ပါတီဆိုရင်တော့စိတ်ပြဿနာမရှိဘူးပေါ့အခုကဒီလက်ရှိရှိနေတဲ့ပါတီတွေပေါင်းပြီးမှဖြစ်ပေါ်လာတဲ့ပါတီက ANP ပါတီရဲ့ဥက္ကဋ္ဌကိုတိုင်ကိုရာရဲ့သားတွေသူနဲ့ဆက်နွယ်နေတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အခါကျတော့ဒါကပါတီပေါင်းစည်းကြမှာပေါ်ပေါက်လာတဲ့အကွေအပြေကြောင့်ပေါ်လာတဲ့အရာဖြစ်တယ်ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့မြင်ပါတယ်ခင်ဗျ
ရခိုင်ဥဆောင်ပါတီကဥဆိုးဝင်းကတော့ဘယ်ပါတီကိုမဲပေးမလဲဆိုတာ PDD ရဲ့ရွေးချယ်မှုအပေါ်မူတည်တယ်လို့ဆိုပါတယ်
ကျွန်တော်တို့ရခိုင်ပြည်နယ်မှာကနိုင်ငံရေးပါတီများတယ်ဆိုတာဗမာပြည်နယ်ဒီမှာတော့မများပါဘူးကျွန်တော်တို့မှာ၃လေးခုပဲရှိပါတယ်အဲတော့မဲပေးတဲ့လူတွေကပဲဒါဘယ်ပါတီကိုရွေးမလဲဆိုတာသူတို့ရွေးချယ်သွားမှာပါ2020မှာတော့ကျွန်တော်တို့ဒါနေရာုံပေါ့နော်ရှင်ပြန်သွားဖို့အစီအစဉ်ရှိပါတယ်
လာမယ့်ဂျက်ဖြက်ယူကောက်ဘွဲမှာရသိတောင်မြို့နယ်လစ်လက်ပြည်နယ်ကိုစလဲနေရာအတွက်ဒေါက်တာအေးမောင်ရဲ့သားဦးတင်မောင်ဝင်းကလည်းဝင်ရောက်ရှင်ပြန်သွားမယ်လို့သူကဆိုပါတယ်လာမယ့်2020အထွေထွေယူကောက်ဘွဲမှာရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီရခိုင်ဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးချစ်ပါတီရခိုင်ဥဆောင်ပါတီစတဲ့၄ပါတီပြင်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကလည်းဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီကနေကိုယ်စားလှယ်နေရအများစုအနိုင်ရရှိထားခဲ့ပေမဲ့အခုလိုပါတီခွဲတွေဖြစ်လာတဲ့အချိန်ကြီးအောင်2020ရွေးကောက်ပွဲမှာရလကောင်းတွေမရမှာကိုရခိုင်ရေးစောက်ကြည့်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ